Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ20ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကို line to meter 24 25 30နဲ့51နဲ့ line လက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမအနန်းလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကျော်ပါရှင်အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အလဲအလှယ်သဘောနဲ့အရေးယူပိတ်ဆို့မှုကိုရော့ပေါ်ပေးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံသဘောတူထားခဲ့ကြတာကိုတော့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းဆီးရီးယားနယ်စပ်နားကမြို့တစ်မြို့မှာအထေကံဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတော့လူ28ဦးကသေဆုံးသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။လာမယ့်ရွေးကောက်ပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရွေးကောက်ပွဲဆိုင်ရာကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါပြီ
။ဟုတ်တယ်
နံပါတ်1 policy ကရှမ်းပြည်နယ်အစိုးရဖြစ်ရေးပေါ့နော်နံပါတ်2ဆိုလို့ရှိရင် federal ပြည်ထောင်စုတည်ဆောက်နိုင်ရေးပေါ့နော်ဒါနံပါတ်3ဆက်ကြတော့ဒီနယ်ပြည်ထောင်စုအစ်စ်မှာ
တာဖြူပါတီလွတ်တော်ကိုယ်စားလှယ်နောင်ဝါနုပါရှင်အကြောင်းစုံကိုမကြားခင်တင်ပြပေးမှာပါဒါအပြင်အတိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိပါတီဝင်တွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုပါဖိတ်ခေါ်ပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့အကြောင်းနဲ့ရွေးကောက်ပွဲကာလမြန်မာနိုင်ငံတွင်အခြားအရက်ဒေသတွေကိုရောက်နေသူတွေပါသက်ဆိုင်ရာမဲဆန္ဒနဲ့ဒီမှာမဲပေးခွင့်ရဖို့စီစဉ်နေတဲ့အကြောင်းနဲ့အတူမြန်မာအစိုးရတပ်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့တနင်္လာနေ့ထိတ်တန့်ရောက်တဲ့တွင်တွေကိုမအေးသနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်။အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အလဲအလှယ်သဘောနဲ့အရေးယူပိတ်ဆို့မှုကိုရှော့ပေါ်ပေးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံကြားမှာသဘောတူထားခဲ့ကြတာကိုဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC မှာအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်။ဒီနေ့တနင်္လာနေ့ဒေသတစံတော်ချိန်မနက်မှာ UNSC မှာဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်တဲ့အမြဲတမ်းအဖွဲ့ဝင်9နိုင်ငံကလည်းအီရန်နဲ့လက်မှတ်ထိုးခဲ့တဲ့မှာပါရာကြောင့်အခုမဲခွဲဆုံးဖြတ်တာကိုအတည်ပြုနိုင်မှာသေချာသလောက်ဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုပေးပြီးသွားပြီဆိုရင်ဒါကိုရက်90နောက်ကြဆုံးထားပြီးတော့အကောင့်ထဲပို့ရပါမယ်။အီရန်နျူကလ িয়ার အစီအစဉ်ရဲ့အရင်ကနဲ့လက်ရှိဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့နိုင်ငံတကာအနုမြူဆွမ်းရည်အေဂျင်စီ IAEA ကခန့်မှန်းချက်ဒီဇင်ဘာလလောက်မှာအစီရင်ခံစာထုတ်ပြန်ပြီးတဲ့နောက်ထပ်အရေးကြီးတဲ့ဖြစ်ရပ်ကိုကြုံရမှာပါ။အဲ့ဒီအချိန်ကျမှအီရန်ရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့ American ဥပဒေပြုလွှတ်တော်အမတ်တွေကတည်ထောင်ပြန်လည်သုံးသပ်မှုလှုံ့ဆော်နေတဲ့အချိန်မှာအခုလိုမျိုးကုလသမဂ္ဂမှမဲခွဲဆုံးဖြတ်တာပါ။ဒီသဘောတူညီချက်ကိုရက်60ပြန်ပြီးသုံးသပ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကလွှတ်တော်ကိုမနေ့ကတနင်္ဂနွေနေ့ကပဲပို့ပေးလိုက်တာဖြစ်ပါတယ်။လွှတ်တော်အနေနဲ့ဒါကိုလက်ခံဒါမှမဟုတ်ငင်းပယ်ခွင့်ရှိပြီးတော့အီရန်ပေါ်မှာချမှတ်ထားတဲ့အရေးယူပိတ်ဆို့မှုကိုဖယ်ရှားဖို့ကိုလည်းညှင်းဆိုပါတယ်။သမ္မတအိုဘားမားကတော့ဘယ်ညှင်းဆိုမှုကိုမဆိုဗီဒီယိုအာဏာနဲ့ပယ်ချမယ်လို့ပြောထားပါတယ်ရှင်။
အစ္စရေးနိုင်ငံဟာရှေ့လက်ပိုင်းဒေသတွေမှာအမေရိကန်ဗျူဟာရဲ့အခြေခံအုံမြင့်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှင်ကာတာကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပြီးသူ့ရဲ့အရှေ့လက်ပိုင်းခီးစဉ်ကိုစတင်လိုက်ပါတယ်။ဒီခီးစဉ်ရဲ့ရည်ရွယ်ချက်ဟာအီရန်နဲ့နျူကလ িয়ার ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ပေါ်စိုးရိမ်မှုရှိနေကြတဲ့အရှေ့လက်ပိုင်းကမဟာမိတ်တွေနဲ့ဆက်ဆံမှုပုံမခံမခံမာလာဖို့ဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးအက်ရှင်ကာတာကိုအစ္စရေးနိုင်ငံခြားရေးဝန်ကြီးမော့ရှ်ယာလွန်ကညွှန်ညွှန်းထွေးထွေးကြေညာခဲ့ပါတယ်။အီရန်နဲ့နျူကလ িয়ার ရေးဆိုင်ရာသဘောတူညီချက်ဟာတမိုင်းဝင်မောင်းယွင်းမှုဖြစ်တဲ့ဆိုပြီးဒီသဘောတူညီချက်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တင်ညာဟုနဲ့လည်းမစ္စတာကာတာမနစ်ဖြန့်အင်္ဂါနေ့မှာတွေ့ဆုံရမှာဖြစ်ပါတယ်။အစ္စရေးကိုရောက်ရှိနေတဲ့အချိန်မှာမစ္စတာကာတာဟာအစ္စရေးဘက်မှအခိုင်အမာယက်တီထောက်ခံနေတယ်ဆိုပြီးဆိုတာအစ္စရေးအနေနဲ့စိတ်ချယုံကြည်နိုင်မှုစူးစမ်းခဲ့ပါတယ်။ပြဿနာအခက်အခဲတွေနဲ့ကြုံနေရတဲ့အရှိလက်ပိုင်းမှာအစ္စရေးရဲ့လုံခြုံရေးကိုကူညီပံ့ပိုးပေးတဲ့အတွက်အစ္စရေးကာကွယ်ရေးဝန်ကြီးကမစ္စတာကာတာကိုကျေးဇူးစကားပြောကြားခဲ့ပါတယ်။သူ့အနေနဲ့ပြတိန်ပြင်သစ်ဂျာမနီရုရှားတရုတ်နဲ့အမေရိကန်တို့ကသဘောတူခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ပေါ်ကန့်ကွက်နေတဲ့မစ္စတာနာတင်ညာဟုရဲ့ရည်ရွယ်ချက်ကိုပြောင်းလဲအောင်စူးစမ်းဖို့မြည်ရွယ်ဘူးလို့အစ္စရေးကိုဦးတည်ပြန်တန်းနေတဲ့လေရင်ပေါ်မှာပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားဟာနိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘာဟာရီနဲ့ကိုဒီကနေ့တနင်္လာနေ့မှာအင်ဂျီရောမှာလက်ခံတွေ့ဆုံမှာဖြစ်ပြီးတော့ဘိုကိုဟာရမ်စစ်သွေးကြွရရဲ့အနေရကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။ အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်လည်းပါဝင်ပြီးတော့နှစ်နိုင်ငံသမ္မတနှစ်ဦးဟာနိုင်ဂျီးရီးယားနိုင်ငံမှာကြေကြေပြင်းပြင်းဖြစ်ပွားနေတဲ့အာဂရီလိုက်စားမှုတွေကိုအဆုံးသတ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအဆိုတွေကိုဆွေးနွေးကြဖို့ရှိပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွက်ရတော်ရခဲ့ငင်းငယ်တဲ့အာဏာလွှဲပြောင်းမှုဖြစ်တဲ့သမ္မတဘူဟာရီမလမှာရွေးကောက်ခံရပြီးတော့မေလမှာတာဝန်ဆပြီးတော့ထမ်းဆောင်ကလေးကပထမဦးဆုံးအကြိမ်ဖြစ်တဲ့အခုဝါရှင်တန်မြို့တော်ကို၄ရက်ကြာလာရောက်တာဖြစ်ပါတယ်။အမေရိကန်အစိုးရဟာနိုင်ဂျီးရီးယားအစိုးရတဲ့နဲ့မိတ်ဖက်ဆက်ဆံရေးပိုခိုင်မာအောင်ပိုကျေပြန့်အောင်လှုပ်ဆောင်မှုအလေးနဲ့ရှိပါတယ်။နိုင်ဂျီးရီးယားပြည်သူတွေကိုလည်းထောက်ခံအားပေးပါတယ်ဆိုတာအခုခီးစဉ်ကထောက်ပြနေတယ်လို့သမ္မတအင်ဂျီရောကပြောသွားပါတယ်ရှင်
။90ကျော်တနိုင်ငံနဲ့တနိုင်ငံကြားရန်လိုနေခဲ့ကြတဲ့အမေရိကန်နဲ့ကျူဘားနိုင်ငံတို့ဟာဒီကနေ့တင်းလာနေအမေရိကန်ဆန်တော်ချိန်ည12နာရီအကျော်မှာပဲတန်တမန်ဆက်ဆံရေးအပြည့်အဝပြန်လည်တည်ဆောက်လိုက်ကြပြီဖြစ်ပါတယ်။အဲ့ဒီနောက်နိုင်ပိုင်းအကြမှာအာယုံမတိုင်ခင်မှာတော့အမေရိကန်နဲ့တန်တမန်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေကအလံတွေနဲ့အတူဖြူနီးပြအယောင်၃မြို့နဲ့ကျူဘားလံကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှလွှင့်ထူလိုက်ပါတယ်။အခုဆိုရင်အမေရိကန်နဲ့ကျူဘားနိုင်ငံစလုံးမှာတန်ယုံတွေကိုအပြည့်အဝပြန်လည်ဖွင့်လင်းလိုက်ကြပြီဖြစ်ပါတယ်။အမေရိကန်သမ္မတဟောင်ဂျွန်ကနေဒီအစိုးရလက်ထက်မှာတန်တမန်ရေးရာအဆက်အသွယ်တွေဖျက်တောက်သွားပြီးတဲ့နောက်54နှစ်ကြာမှာအခုလိုသမိုင်းဝင်တန်တမန်ဆက်ဆံမှုတွေပြောင်းလဲလာခဲ့တာဖြစ်ပါတယ်။ဒီကနေ့ဝါရှင်တန်မြို့တော်မှာကျူဘားတန်ယုံဖွင့်ပွဲအခမ်းအနားကိုကျူဘားနိုင်ငံခြားရေးဝန်ကြီးဘရူနိုရော်ဒရီဂက်စ်ပရာယာအပါအဝင်ကျူဘားအရာရှိတွေဟာဒီကနေ့မှာတက်ရောက်ကြမှာဖြစ်ပါတယ်။နိုင်ငံခြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်ရေးစီစဉ်ညီနိုင်မှုတွေမှာအဓိကနေရာကနေပါဝင်ခဲ့တဲ့အမေရိကန်ကမ္ဘာအနောက်ခြံနိုင်ငံများရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျေကင်ဆန်ကလည်းဒီခန်းနာကိုတက်ရောက်မှာဖြစ်ပါတယ်။ဒီကနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းကျူဘားနိုင်ငံခြားရေးဝန်ကြီးပရီယာကိုတရားဝင်လက်ခံတွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မှာပူတွဲသတင်းစာရှင်းလင်းပွဲတရားကိုလည်းပြုလုပ်သွားမှာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုံလင်းပေးနေပါတယ်ရှင
်။ VOA American တန်ခါနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းစီးရီးယားနယ်စပ်နားကရှူရော့ခ်မြို့မှာအသေးကံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားပြီးလူ28ဦးကသေဆုံးပြီးတော့တခြားလူ100နီးပါးလောက်လည်းဒဏ်ရာရသွားကြပါတယ်။ဒီတင်းနယ်လာနေတိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်ပါတယ်ဆိုပြီးတော့ဝန်ခံပြောကြတာမျိုးမရှိပေမဲ့ IS Islamic စစ်သွေးကြွားတွေရဲ့လက်ချက်လို့ယူဆနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့တူရကီအရာရှိတွေကပြောပါတယ်။အကြမ်းဖက်သမားတွေဟာတူရကီနိုင်ငံရဲ့စီးလုံးညီညွတ်မှုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တူရကီပြည်သူတွေအနေနဲ့စိုးရိမ်တော့ကမဖြစ်ဖို့ပြည်ထရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ဆူရိတ်မြို့နယ်နယ်ဆက်ချပြီးတော့တည်ရှိတဲ့အစီရီးယားမြို့ကိုဘာနီမှာပြည်လဲတိဆောက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံရေးအဖွဲ့တစ်ဖွဲ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြားနေတဲ့အချိန်မှာပဲအဲ့ဒီရင်းချင်းမှုအဆောက်အအုံနောက်မှာပောက်ကွဲမှုဖြစ်ပွားတာပါ။ကိုဘာနီမြို့ဟာကာဒစ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ IS သေးကြွားတွေကြားမှာအပြင်းထန်တိုက်ပွဲဖြစ်နေတဲ့မြို့လည်းဖြစ်ပါတယ်။အကြမ်းဖက်မှုတွေကနေပြီးတော့ထွက်ပြေးနေကြတဲ့စီးရီးယားဒုက္ခသည်တွေရဲ့ဒုက္ခသည်စခန်းအကြီးကြီးတစ်ခုလည်းရှိတဲ့နေရာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့နိုင်ငံရဲ့အရှေ့တောင်ပိုင်းမှာအချင်းချင်းမှားယွင်းပြီးတော့ပြန်ပစ်မိတဲ့ဖြစ်ရပ်တစ်ခုဖြစ်ပွားပြီးတော့လုံခြုံရေးကင်းစခန်းတစ်ခုကိုအမေရိကန်ရဟတ်ယာဉ်ကပုံကျဲမိလို့အာဖဂန်စစ်သား၈ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရသွားပါတယ်။ကဘူးမြို့တော်အရှေ့ဘက်မိုင်30အကွာမှာလိုဂါပြည်နယ်ဘာရာကီဘရတ်ခရိုင်မှာဒီမတော်တဆမှုဖြစ်ပွားတာပါ။နိုင်ငံတကာညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုလို့တာမှာအာဖဂန်အမျိုးသားတပ်မတော်ကင်းစခန်းကိုမတော်တဆပြစ်မိသွားတယ်တကယ်တမ်းပြစ်မှတ်ကထိသွားတဲ့နေရာနဲ့မိုင်ဝဲလောက်ဝေးတယ်လို့ပြည်내ရဲမှူးကြီးကသတင်းတောက်တွေကိုပြောသွားပါတယ်ရှင်
။ဒုတိယကမ္ဘာစစ်ကာလတွင်ကအမေရိကန်စစ်တပ်ပန်းတွေကိုဂျပန်မစ်ဆူဘီရှိကုမ္ပဏီကအတင်းအဓမ္မလှုပ်အားပေးခိုင်းစေတာတွေလုပ်ခဲ့တဲ့အတွက်မစ်ဆူဘီရှိကုမ္ပဏီအမှုဆောင်အရာရှိတွေကတမိုင်းဝင်ဝန်ချတောင်းပန်လိုက်ကြပါတယ်။မနေ့ကတနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စု Los Angeles မြို့က Simon ဝီဇင်တောဌာနရဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံနိုင်ရေးတမိုင်းကျောင်းဆိုင်ရာပြတိုင်းမှာပြုလုပ်ခဲ့တဲ့လူထုအခမ်းအနားတစ်ခုမှာမစ်ဆူဘီရှိအမှုဆောင်ရာရှိဟီကာရုကီမူရာကအသက်64နှစ်အရွယ်အမေရိကန်စစ်တပ်ပိုင်းဟောင်းဂျိမ်းစ်မော်ဖီကိုသူ့အနေနဲ့အနူးညော့တောင်းပန်စကားပြောဆိုခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်တပ်ပိုင်း12,000ဟာဂျပန်အစိုးရနဲ့ပုဂ္ဂလိက ကုမ္ပဏီတွေမှာအတင်းအဓမ္မလှုပ်အားပေးခိုင်းစေခဲ့ရပြီးထောင်ထဲချီသိဆုံးခဲ့ပါတယ်။အခုလိုခိုင်းစေခဲ့တာတွေအတွက်ဂျပန်အစိုးရကတရားဝင်ဝန်ချတောင်းပန်တာတွေရှိခဲ့ပေမဲ့လို့ဂျပန်စီးပွားရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ Mitsubishi အနေနဲ့ဝန်ချတောင်းပန်တာကတော့ဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။
အရှတေသားကငွေကြေးဈေးကွက်မှာရုတ်တရက်ဈေးကွက်ပြတဲ့အခြေအနေမျိုးမဆိုသလောက်ကျုံငေးရပြီးရနောက်ရွှေဈေးက9နှစ်အတွင်းမှာအနည်းဆုံးကျဆင်းပြီးတော့တအောင်စားဒေါ်လာ1100အောက်ကိုကျဆင်းသွားပါပြီ။ဂရိဈေးဝယ်ရင်းနဲ့အတက်ကျမြန်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေနဲ့ပတ်သက်လို့စိုးရိမ်နေကြတာတွေနည်းနည်းပြေလျော့သွားပြီလို့လူတွေကယူဆလို့ရွှေကိုပြန်ထုတ်ရောင်းချဖို့လူတွေပူပြီးစိတ်အားထက်သန်ဖို့ရပါပြီ။ရွှေဈေးကဒီနှစ်အတွင်းမှာ600ခန့်တော့ကျဆင်းခဲ့ပြီဖြစ်ပါတယ်ရှင်။
ငွေကြေးပြလဲမှုတွေနဲ့ကြုံနေရတဲ့ဂရိနိုင်ငံမှာတည်င်း၃ဘတ်တာဘန်တွေကိုပိတ်ထားခဲ့ပြီးနောက်ဒီကနေ့မှာပထမဦးဆုံးကြိမ်ပြန်လဲဖွင့်လှစ်လိုက်ပါတယ်အရင်လိုတနေ့65ဒေါ်လာအကန့်အသတ်မရှိတော့ဘဲတည်င်းတစ်ဘတ်အတွင်းတစ်ကြိမ်မှာ455ဒေါ်လာအထိထုတ်နိုင်ပြီဖြစ်ပါတယ်ဒါပေမဲ့ပြပကိုငွေကြေးလွှဲပြောင်းမှုတွေမှာတော့အကန့်အသတ်တွေဆင်းပြီးရှိနေဦးမှာဖြစ်ပါတယ်ဂရိနိုင်ငံရဲ့အကျွေးတချို့တစ်ဝက်ကိုရော်ပေးဖို့အဆိုပြုချက်တွေကိုဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်ကထပ်မံပယ်ချလိုက်ပြီးမဲ့ဂရိနေနဲ့နိုင်ငံတကာရဲ့ချင်းငွေတွေကိုဘလို့ပြန်ဆက်သွားမလဲဆိုတာနဲ့ပတ်သက်လို့နောက်ထပ်ဆွေးနွေးမှုတွေမှာဂျာမနီအစိုးရအနေနဲ့အလျှော့တင်းလုပ်ပေးသွားမယ်လို့ပြောပါတယ
်။တင်းလာနေညာထိတ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်။ခုတော့ရွေးကောက်ပွဲဆိုင်ရာတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အတိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိပါတီဝင်တွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုပါဖိတ်ခေါ်ပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေပါတယ်။88မျိုးဆက်ကောင်းဆောင်တွေလည်းပါတီဝင်အဖြစ်ရွေးကောက်ပွဲဝင်ဖို့ NLD နဲ့ညှိနှိုင်းနေကြသလိုပါတီဝင်အတော်များများကတော့သက်ဆိုင်ရာရွေးကောက်ပွဲနယ်မြေတွေမှာစီရင်ပေးသွင်းနေကြပါပြီ။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတရက်ထူထောင်နိုင်ဖို့ဆိုတဲ့အတိုက်ခံတွေရဲ့မျိုးမှချက်ကိုလာမယ့်ရွေးကောက်ပွဲကနေဘလောက်အကောင့်ထက်ဖော်နိုင်မလဲဆိုတာကိုတော့မတ်သိငင်ထိုက်ကစူးစီးတင်ပြထားပါရစေ
။ဟုတ်ကဲ့ပါရှင်။အဓိကတိုက်ခတ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လွှတ်တော်အမှတ်လောင်းတွေအဖြစ်လက်ရှိပါတီဝင်တွေ88မျိုးဆက်ခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်ကြဖို့ပြင်ဆင်နေကြသလိုနယ်ပယ်သီးသီးကဩဇာကြီးသူတွေကိုလည်းပါတီရဲ့ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ကြဖို့ပါတီကကမ်းလှမ်းနေတဲ့အကြောင်းပါတီရဲ့ပြောခွင့်ရရှင့်နေကြီးဦးညံဝင်းကပြောပါတယ
်။သူတို့ဝင်ဖို့ပြောပါတယ်။ကျွန်တော်တို့ကသက်ဆိုင်ရာမျိုးနယ်မှာကိုယ်ဝင်ခြင်းတဲ့နေရာမှာတော့ချောက်ကျောင်းလာတည်ရင် NLD အဖွဲ့ဝင်များအခြား NLD အဖွဲ့ဝင်များကဲ့သို့ကျွန်တော်တို့ process တိုင်းလုပ်ငန်းစဉ်တိုင်းလုပ်သွားမှာပဲအဲ့ဒါပဲဒီနေ့ထိတော့ဘယ်သူတွေလျှောက်တယ်ဘာညာမသိသေးပါဘူ
းပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရွေးခန့်လို့သူတို့အနေနဲ့တက်ဆိုင်ရာမဲဆန္ဒနယ်တွေမှာစီရင်ပေးသွင်းပြီးနောက်မှာမှပါတီကနေကိုယ်စားလှယ်လောင်းနေအဖြစ်နောက်ဆုံးအဆင့်တတ်မှတ်ရွေးချယ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးညံဝင်းကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုဆက်လက်ကင်ဆွဲထားတဲ့အတိုက်အခံ NLD ပါတီဘက်ကဂန္ဓာတီးတီးကဩဇာကြီးသူတွေကိုလည်းပါတီကိုယ်စားလှယ်တွေအဖြစ်ကန့်လန့်နေတယ်လို့ဥညာဝင်းကပြောပေမဲ့အသေးစိတ်ကိုတော့ဩဂုတ်လဆန်းလောက်မှမှထုတ်ပြန်နိုင်မှာဖြစ်တယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခန့်မယ်လို့88မျိုးဆက်ကောင်းဆောင်ဥက္ကူကြီးကပြောပါတယ်။သူနဲ့အတူတခြား88မျိုးဆက်တွေလည်းအတိုက်အခံပါတီဘက်ကနေဝင်ရောက်ရွေးကောက်ခံဖို့ပါတီနဲ့ညှိနှိုင်းနေစေလို့သူကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ1988လူမှုရေးတော်ပုံကြီးစတဲ့ကကျွန်တော်တို့နိုင်ငံကိုဒီဒီမိုကရေစီရေးလူ့အခွင့်အရေးဆိုင်းရင်းသားတန်းညီညာရေးဆိုတဲ့အခြေခံအချက်တွေမှာတူပြီးသားပါ။အဲ့တော့အခုကတော့ကျွန်တော်တို့88ခေါင်းဆောင်တွေအနေနဲ့ဒီဖွတော်နိုင်ငံရေးကိုစပြီးကူးပြောင်းတော့မယ့်အချိန်မှာဒီဒီကောက်ကွေးနဲ့ပတ်သက်လို့ကိုယ်စားလောင်းနဲ့ပတ်သက်လို့လှုပ်ထုံးလုံကြီးတွေပေါ့နော်အဲ့ဒီဟာတွေအပေါ်မှာပဲကျွန်တော်တို့ဆွေးနွေးကြည့်နိုင်နေတာပါဟိုအခြေခံအချက်ဒီမှာကွဲလွဲချက်မရှိပါဘူးဗျဟိုအဓိကကတော့ NLD ကနေဝင်တဲ့ကိုယ်စားလောင်းတယောက်ဟာအရင်ကပါတီဝင်မဟုတ်ခဲ့ဘူးဆိုရင်တောင်မှကိုယ်စားလောင်းအနီးချင်းတင်သွင်းတဲ့အခါမှာတော့သူပါတီဝင်လျှောက်သွားဖြစ်ရမယ်ပါတီဝင်ရမယ်ပေါ့နော်ပါတီဝင်ဖြစ်ပြီဆိုရင်ပါတီရဲ့စီမံစီကံလှုပ်ထုံးလုံကြီးတွေကိုလိုက်နာရမယ်ပေါ့ဒါကတော့ဒါအဲ့ဒီပါတီတစ်ခုရဲ့လုံထုံးလုံနီးပါပဲเนาะသူရဲ့အဆင်အလာပါပဲဒါတော့
အတိုက်ခံပါတီရဲ့မူဝါဒတွေနဲ့88မျိုးဆက်တို့ကင်ဆွဲထားတဲ့မူဝါဒတွေကြားကွဲပြားချက်မရှိပဲအဓိကပါတီနဲ့ဆွေးနွေးနေရတဲ့အကြောင်းအရာကတော့ရွေးကောက်ပွဲဆိုင်ရာကိစ္စတွေသာဖြစ်ပါတယ်လို့လည်းဥက္ကူကိုကြီးကပြောပါတယ်88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုမင်းကိုနိုင်ကတော့ရွေးကောက်ပွဲဝင်မှာမဟုတ်ဘဲ88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကိုဆက်လက်ဦးဆောင်သွားမှာဖြစ်ပါတယ် အတိုက်ခံ NLD ပါတီဝင်တွေအဖြစ်လွှတ်တော်နိုင်ငံရေးမှာပါဝင်ချမဲ့88မျိုးဆက်တို့နဲ့88ပွင့်လင်းလူ့အဖွဲ့အစည်းမှာခြံရင်းမဲ့တခြားအဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်သွားရင်မြန်မာဒီမိုကရေစီအရေးမှာပိုပြီးအကျိုးရှိမယ်လို့လည်းမျှော်လင့်တဲ့အကြောင်းဥက္ကုကိုကြီးကပြောပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးနိုင်ငံတော်လှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူဒေါက်တာသိန်းလွင်ဟာလည်းလာမယ့်ရွေးကောက်ပွဲမှာဘကိုးတိုင်းရွှေချင်းမြို့နယ်ကနေပါဝင်ရှင်ပြိုင်ဖို့စီရင်ပေးသွင်းလိုက်ပြီးဖြစ်ပါတယ
်။မနေ့တော့ကျွန်တော်လျှောက်သွားတင်ခဲ့ပါတယ်။ကျွန်တော်ဟိုမနေ့ကအဖွဲ့ချုပ်ကနေပြီးတော့ဟိုရွေးကောက်ပွဲကိုစတဲ့လောင်းလျှောက်ပါလို့အဖွဲ့ချုပ်ကပြောတယ်။ဆိုတော့ဘကိုးတိုင်းကလည်းကျွန်တော်ကိုခေါ်ထားတယ်။ခေါ်တော့မနေ့ကလည်းဘကိုးတိုင်းအလုံးမှုဆောင်ဖွဲ့ KNL မှုဆောင်ဖွဲ့နဲ့လည်းတွေ့ပြီးတဲ့အခါကျတော့အဲရွှေချင်းကနေလျှောက်ဖို့ဝိုင်းကြံပေးတယ်။အားကြောင့်လည်းရွှေချင်းမှာနေရာဟောဒီပြတ်တော်ကိုယ်စားလှယ်လောင်းတဲ့နေရာလွတ်လို့အဲဒီချက်ကျွန်တော်လျှောက်လာတင်ရပါမယ်
။ចောင်းသားလှုပ်ရှားမှုတွေမှာပါဝင်တာကြောင့် NLD ရဲ့ဗဟိုအလုံးမှုဆောင်အဖြစ်ကနေရက်စဲခံရပေမဲ့ပါတီဝင်အဖြစ်နဲ့ရွေးကောက်ပွဲကိုဝင်ရောက်ဖို့ညွှန်ကြားခံရတာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ်။ရွေးကောက်တင်မြောက်ခရရင်တော့ပညာရေးဥပဒေတွေပြင်ဆင်ရေးဆွဲနိုင်ရေးကိုအာယုံဆိုင်လှုပ်ဆောင်သွားမယ်လို့ဒေါက်တာသိန်းလွင်ကပြောဆိုခဲ့ပါတယ်။လက်ရှိတတိပုဂ္ဂလတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းဟာလည်း LLD ပါတီရဲ့ဗဟန်းမြို့နယ်ပြည်သူ့လွှတ်တော်အမှတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်
။မတငိထိုက်ပါရှင်။ခုတော့ရှမ်းတိုင်းရင်းသားပါတီရဲ့ရွေးကောက်ပွဲပြင်ဆင်မှုတွေအကြောင်းတင်ပြချင်ပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထူးထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေကလည်းကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေပါဗျ။ရှမ်းနိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်လွတ်တော်ထဲကနေ2008အခြေခံဥပဒေပြင်ဆင်ရေးအပြင်ပြည်내အစိုးရဖွဲ့နိုင်ရင်းနဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ရင်အတွက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။အခြေအနေအကြောင်းစုံကိုတော့ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါဗျ
။ဟုတ်ကဲ့ပါ1990ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့ SNLD ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်တစ်ခုလုံးနဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းဒေသကြီးတွေမှာကိုယ်စားလှယ်ပေါင်း160ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ SNLD အနေနဲ့ကတော့လွှတ်တော်တွင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားလှုပ်ဆောင်သွားမယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့အဓိကညီမှန်းချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြတ်တော်ရဲကနေတောင်းရောက်ပြင်ဆင်ဖို့ပေါ့နော်2016မှာကျင်းပမယ်လို့ပြောထားတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတည်းကျင်းပတဲ့အခါမှာပြတ်တော်ကိုကိုစားပြုမယ်နိုင်ငံရေးပါတီကိုကိုစားပြုမယ်ပုဂ္ဂိုလ်များဟာဒီမိုကရက်တစ်အင်အားစုတွေအများစုပါဝင်ဖို့လိုအပ်တယ်ဒါမှသာလျှင်ဖွဲ့စည်းပုံပြင်ဆင်ရေးကိုကျွန်တော်ကြောင်းအားပေးနိုင်မယ
် SNLD အနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့အားတိုင်ပြီးစစ်မှန်တဲ့ Federal ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ရည်ရွယ်ချက်ချင်းတူတဲ့နိုင်ငံရေးပါတီတွေနဲ့လက်သွဲညှိနှိုင်းသွားမယ်လို့လည်းစိုင်းလိတ်ကပြောပါတယ်။2010ရွေးကောက်ပွဲဝင်ကြားဖြူပါတီကရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီအနေနဲ့ကလည်းအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်း43မြို့နယ်၊ကချင်ပြည်နယ်9မြို့နယ်၊စကိုင်းတိုင်း9မြို့နယ်၊မန္တလေးတိုင်း3မြို့နယ်နဲ့ကယားပြည်နယ်9မြို့နယ်တွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးကိုယ်စားလှယ်လောင်းတွေကိုစီစစ်နေစေချင်နေမှာရှိနေပါတယ်။ကြားဖြူပါတီကနေချမှတ်ထားတဲ့ရွေးကောက်ပွဲဆိုင်ရာ policy ကိုတော့လွှတ်တော်ကိုယ်စားလှယ်နန်းဝါနုကအခုလိုပြောပါတယ်။
နံပါတ်၁ policy ကရှမ်းပြည်နယ်အစိုးရဖြစ်ရေးပေါ့နော်နံပါတ်၂ဆိုလို့ရှိရင် Federal ပြည်ထောင်စုတည်ဆောက်နိုင်ရေးပေါ့နော်ဒါနံပါတ်၃ဆိုကြတော့ဒီနယ်ပြည်ထောင်စုအစ်စ်မှာလည်းဒီနေရာရရှိရေးပေါ့အဲ့လိုမျိုးတွေတော့ policy တွေတော့ရှိတယ်လေ
2010ရွေးကောက်ပွဲမှာကြားဖြူပါတီဟာကိုယ်စားလှယ်နေရာ58ဦးရရှိခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြီးရင်ဒုတိယအများဆုံးအနိုင်ရရှိထားပါတယ်ကျမ်းဖြူပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးအတွက်တခြားတိုင်းဒေသနိုင်ငံရေးပါတီတွေနဲ့လှုပ်တော်သွင်းမှကြိုးပမ်းနေပေမဲ့ဖွဲ့မတာခဲ့ဘူးလို့လည်းနန်းဝါနုကပြောပါတယ်။လာမယ့်2015ရွေးကောက်ပွဲလွန်ကာလမှာလည်းနိုင်ငံရေးအခြေအနေပြောင်းလဲအတွက်ခက်ခဲတဲ့အခြေအနေမှာရှိနေအောင်မယ်လို့လည်းနန်းဝါနုကအခုလိုသုံးသပ်ထားပါတယ်။
ဒီ military power ပေါ့ဒါကတော့တော်တော်လေးကိုကြီးမားနေတယ်ပေါ့နော်နောက်ပြီးရင်ဒီပြည်ထောင်ချိုးရဲ့ power လည်းကြီးမားနေတယ်ဒီ power တစ်ခုကတော်တော်လေးကြီးမားနေသေးတဲ့အတွက်ကြောင့်ကျမတို့ကဒီရဲ့အပြောင်းအလဲကိုတော့နည်းနည်းအချိန်တော့စောင့်ရမယ်နော်နောက်ပြီးလို့ရှိရင်တော့ကျမတို့ကအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှရမယ်ဆိုတဲ့အနေအထားလေးတော့ရှိတယ်ရှင်ဒီ2015ရွေးကောက်ပွဲအနေအထားတော့နည်းနည်းလေးခက်ခဲမယ်ဆိုတဲ့အပိုင်းလေးတော့ရှိနိုင်တဲ့အနေအထားလေးရှိပါတယ
်တခြားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းပြည်တိုင်းလိုင်းနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီအနေနဲ့ကတော့လာမယ့်2015ရွေးကောက်ပွဲပြီးလွှတ်တော်ထဲမှာပြုပြင်ပြောင်းလဲရေးလှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းပါတီခေါင်းဆောင်သူဖြစ်တဲ့ဦးစောဝင်းထွန်းကအခုလိုပြောပါတယ
်ဒီ2015ရွေးကောက်ပွဲမှာကျွန်တော်တို့ဒီမိုကရေစီအားစုရဲ့လွှတ်တော်ရဲ့ကိုရာထိုင်တို့များများရောက်လာပြီပေါ့နော် ဒီဒီမိုဆီအားစုများရဲ့စုပေါင်းရင်အားနဲ့ပေါ့နော်စက်တမတော်ကသဘောမတူတော့ညာလေအခိုင်အလာတစ်ခုတော့ခုလက်ရှိချိန်နဲ့ပို့ပြီးမှတော့တောင်းအပ်နေမယ်ဒီပို့ပြီးမှဖြစ်ရတဲ့ပြင်ဆင်မှုတွေကိုလုပ်နိုင်မယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ဗျ
မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီအနေနဲ့ကချင်းပြည်နယ်စကိုင်းတိုင်းဒေသကြီးတွေမှာကုစရဲနေရာပေါင်း30ကျော်ဝင်ရောက်ရွေးကန်သွားမှာဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်မှာအင်အားကြီးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလည်းတပြည်လုံးအတိုင်းအတာနဲ့ရှင်ပြန်ရွေးကန်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာကြားဖြူခေါ်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNLD ခေါ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပြင်ရှမ်းပြည်နယ်အရှေ့ပိုင်းဖွံ့ဖြိုးတိုးတက်ရေးဒီမိုကရက်တစ်ပါတီအခါပို့လာဟုပလောင်ကိုကန်အစားရှိတဲ့နိုင်ငံရေးပါတီတွေကလည်းလာမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပြင်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကုန်အိမ်မင်းများတင်ပြတော့တာပါရှင်တောတရှင်များရှင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာမြန်မာနိုင်ငံတွင်အခြားအရက်ဒေသတွေကိုရောက်နေသူတွေပါတက်ဆိုင်ရမဲ့ဆန္ဒမြေတွေမှာမဲပေးခွင့်ရဖို့စီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွှေပြောင်းနေထိုင်သူတွေအလုသမားတွေရက်ရှည်ခရီးသွားလာနေသူတွေအနေနဲ့တက်ဆိုင်ရာတွေရဲ့ထောက်ခံချက်နဲ့ကိုရောက်ရာနေရာမှာမဲပေးနိုင်မှာဖြစ်ပေမဲ့လည်းဒီလိုမဲပေးခွင့်ရှိတယ်ဆိုတာကိုကြည်ကြဲပြပြန့်အသိပေးရမှာတော့အားနဲ့ချက်တွေရှိနေတယ်လို့လည်းအထက်ကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD ပါတီကပြောပါရယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူနိုင်ငံသားတွေအနေနဲ့ကိုနေထိုင်ရာမဲဆန္ဒနယ်မြေရဲ့ပြင်ပကို6လထက်မနည်းရောက်ရှိနေပေမဲ့လည်းမဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ထားပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားတာပါမြန်မာနိုင်ငံအတွင်းမှာပဲကိုနေထိုင်ရာဒေသကနေတခြားကိုရောက်နေကြတဲ့မဲဆန္ဒရှင်တွေဟာကိုရောက်ရာအရက်မှာမဲပေးနိုင်မှုရွေးကောက်ပွဲကျင်းပမဲ့နေ့မတိုင်ခင်ရက်ပေါင်း30ထက်နောက်မကြပဲပုံစံ3ကကြီးနဲ့လျှောက်ထားနိုင်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကပြောပါတယ်
။သုံးကကြီးကတော့ဤရွတ်မှာပဲသူကမဲဆန္ဒနဲ့ပြင်ပမှာရောက်နေတဲ့မဲဆန္ဒရှင်တွေပေါ့။နေရာဒေသကိုလည်းပြန်ပြီးတော့မဲပေးနိုင်တယ်။ဒါမှမဟုတ်ရောက်နေတဲ့နေရာကိုမဲပေးခြင်းပုံစံသုံးကကြီးမှာသူကရက်ကြီးကော်မရှင်ဖွဲ့ကိုလိမ့်မှုပေါ့နော်။လိမ့်မှုပြီးတော့သူကတေပေတောင်းဆိုတဲ့လူရဲ့အညီပေါ့။သူ့ရဲ့မွေးတက်ကတ်တို့မှတ်ပုံတဲတို့ဖားအမိနဲ့နေရာလိပ်စာနဲ့အလုပ်ကိုင်းနဲ့နောက်လက်ရှိကုမ္ပဏီမှာလုပ်နေကုမ္ပဏီအညီပေါ့။လုပ်ငန်းတစ်ခုမှလုပ်ငန်းမှတစ်ခုလုပ်တဲ့လုပ်ငန်းရဲ့အညီပေါ့။နော်အမြဲတမ်းနေရာလိပ်စာလုပ်အမြဲတမ်းနေရာရဲ့မြို့မီဖော်ပြပေါ့အဲ့မှာမှသူကဒီမှာလည်းမဲပေးမယ်ဆိုတောင်းဆိုသူကလက်မှတ်ထိုးရမှာပေါ့လုပ်ငန်းရှင်ရဲ့နောက်လုပ်ငန်းရှင်ကိုယ်စားလှယ်ရဲ့လက်မှတ်ပေါ့ဖြစ်ပြီးတော့မှသက်ဆိုင်ရာကိုယ့်ရဲ့လုပ်ငန်းကိုယ်ပြီးခဲ့ဝန်ထမ်းဖြစ်တဲ့ဝန်ထမ်းကြီးခဲ့သူ့ရဲ့ရပောင်းတရားစီစဉ်ကြော်ပြီးမှန်ကန်ပါတယ်ဆိုတာနဲ့ရှောက်လိုက်လို့ရှိလို့ရှိရင်ဒီကနေပြီးတော့ဒီမှာစီစစ်ပြီးတော့ဒီမှာစီရင်သွင်းမယ်မူလမဲဆန္ဒနဲ့ပါနေတဲ့ဟာကိုဖျက်ဖို့လမ်းပြီးတော့ဆက်လက်ပြီးဆောင်ရမှာပေါ့လေ
ကိုယ့်ရဲ့မဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်တက်မှတ်ချိန်အတွင်းအချိန်မီလျှောက်ထားကြဖို့ကိုအလေးအနက်ထားဆောင်ရွက်ကြစီလိုပါတယ်လို့လည်းရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ဆည်းရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကပြောပါတယ
်ရွေးကောက်ပွဲကျင်းပတဲ့နေရာနဲ့စပြီးရပောင်30မတိုင်မီလျှောက်အောင်ဆိုတဲ့အခါကျတော့ဟိုမှာလည်းပြန်မဲပေးလို့ရတယ်ဒီမှာလည်းအခွင့်အရေးကလည်းခုရတာလည်းပေါ့လေရတဲ့ဆွဲခါကျတော့တကယ်လို့ဟိုမှာအခက်အခဲရှိနေဆိုရင်တော့ဒီမှာပဲမဲပေးခြင်းဆိုတော့အဲဒီပုံစံ3ကကြီးမှာတတ်မှတ်ထားတဲ့အတိုင်းပေါ်ပြတဲ့အချက်လက်တွေကိုဖြည့်သွင်းပြီးတော့မှလက်ဆိုင်ရရကြီးကော်မရှင်အဖွဲ့ဘက်ကိုသွားပြီးရှော့မှာပေါ့နော်။မဲပေးပြောင်းပေးကြပေါ်ဒီပုံစံ3ကရှော့ပြီးတော့သူကမဲပေးပိုင်ခွင့်အခွင့်ရှိတာကိုရှော့ကြပါလို့ပဲအန်ကဲတော့ပြောချင်တာပေါ့နော်
။မြန်မာနိုင်ငံတွင်းမှာပဲတခြားဒေသမှာရောက်နေတဲ့သူတွေအတွက်မဲပေးခွင့်မဆုံးရှုံးဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်နေတယ်လို့ဆိုပေမဲ့လည်းဒီလိုအခွင့်အရေးရှိတယ်ဆိုတာကိုပညာပေးရမှာတော့အားနည်းနေတော့မယ်လို့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့ရွေးကောက်ပွဲမှာနိုင်ငံသားတဦးရဲ့အခွင့်အရေးမဆုံးရှုံးမှုအချိန်မီလျှောက်ထားကြဖို့ကိုလည်း NLD ပါတီရဲ့မဲဆင်းရင်စီစဉ်ရေးအဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟင်ကပြောပါတယ်
ဒီလူတို့ပေါ့နော်ဒီထဲမှာရှိရစီပြောင်းလို့တမားနေသူတို့မဲပေးခွင့်ကိုဒါသူတို့သိသလားလို့ပြောလို့ရှင်ကောင်းစွာမသိကြပါဘူးသူရှင်းရှင်းလင်းလင်းမသိကြပါဘူးသူတို့ပညာပေးမှုဟာအလွန်ပဲနည်းပါတယ်လို့သူတို့ပြောမှာပဲခင်ဗျဆိုတူရဲ့ဖြည်းပြောင်းလို့မှမဟုတ်ဘဲနဲ့နောက်တစ်မျိုးရှိပါသေးတယ်ကျွန်တော်တို့ကကျူကျော်ပေါ့နော်ကျူကျော်ဒီကျူကျော်တွေကလည်းသူတို့မဲဘလို့ပြီးရမယ်ဆိုတော့စာအိုးဒါသူတို့ရှင်းရှင်းလင်းလင်းမသိဘူးမဲချင်းမှသူတို့ပါအောင်ဘလို့ရမယ်ဆိုသူတို့ရှင်းရှင်းလင်းလင်းမသိပါဘူးလို့ဒီလူကအဲ့လိုတိလာအောင်လှုပ်ဆောင်မှုတွေလုပ်အောင်နောက်ပြီးသူကသူ့ပညာပြီးလောက်ဆိုင်လုပ်အောင်မဲပြီးလို့ရှိတဲ့လူတွေပုံစံသုံးကြကြီးနဲ့လျှောက်ပါ အဘိုးကြီးကငါကြီးနဲ့ရှောက်မှတာလည်းရင်မင်းတို့ရောက်ရှိနေနေမှာမဲပေးနိုင်မှာဖြစ်ပါရဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တက်ဆုံပေါ်လေကျွန်တော်ညာပြပါသိအောင်လုပ်ပြပါလို့ဒီလိုပြောပါပါဆရာညနေရက်ခါမှာပါ
ပုံစံသုံးကကြီးနဲ့ရှောက်ထားလာသူတွေဟာတတ်မှတ်အရေးချင်းနဲ့ကိုက်ညီတယ်ဆိုရင်တက်ဆိုင်ရာရက်ွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲကမဲစရင်တဲ့အမည်ထည့်သွင်းပေးမှာဖြစ်ပြီးတော့အဲ့ဒီလိုထည့်သွင်းလိုက်သူရဲ့အမည်ကိုသူအမြဲတမ်းနေထိုင်ရာနေရက်ကရက်ွက်ကြီးရွာအုပ်စုမှာရှိနေပြီးဖြစ်တဲ့အမည်စရင်ကိုတဘာတည်းပယ်ဖြတ်သွားမှာဖြစ်တယ်လို့လည်းရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်မဆုမမရှင်ခုတော့မငိမ့်သေးတဲ့တိုင်းရင်းသားတိုက်ပွဲသတင်းဖက်အလက်ပေးရအောင်ပါမြန်မာအစိုးရတပ်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မြဝတီကော့ဂရိတ်အာရှလန်တစ်ဖွင့်မဲ့အစီအစဉ်လည်းပြတ်သွားပါတယ်ကရင်ပြည်နယ်ရင်းကမတီးမငိမ့်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရက်ခတ်မှုတွေလည်းကြုံနေရပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ကိုဆက်သွယ်ထားတဲ့အာရှလမ်းတစ်ဖွင့်ပွဲကျင်းပဖို့ဒီကနေ့စီစဉ်ထားပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အစီအစဉ်ကိုဖျက်ခဲ့ရတာပါ။ထိုင်းမြန်မာနှစ်နိုင်ငံအာဏာပိုင်တွေပူးတဲဖွင့်လှစ်ဖို့စီစဉ်ထားပေမဲ့မြန်မာအစိုးရတပ်ဖွဲ့တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ် DGB တို့ကြားတိုက်ပွဲတွေကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ကရင်ပြည်နယ်မြဝတီမြို့ရဲစခန်းကတာဝန်ကျရဲအရာရှိတဦးပြောပြတာကတော့
မလုပ်ဖြစ်ဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာတော့အမှုဒီကိုမင်းလုံးမယ်ဆိုတော့မလာလေဘူးဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ဘက်ကလုံချုံရေးပိုင်မယ်လို့လုံချုံရေးမှဆိုတော့လုံချုံရေးသိမ့်မကြဘူးဆိုရင်ကိုဘက်ကတစ်ဖက်နိုင်ငံနဲ့လာမှာမဟုတ်ဘူးဗျာ။အမှုကအကြက်လိုက်ရတော့ကောင်းပါပါ။မသွားလို့လာလို့ကျွန်တော်ရတာပါ။ဒီနေ့လုံမယ်ဆိုတဲ့ဥစ္စာကိုတော့အဲ့ဒီဇူလိုင်လဇန်ပိုင်းလောက်ကထပ်ပြီးတော့နောက်ဆုံးကျူးလေးချက်ဆိုတော့မလုပ်ဖြစ်လိုက်ဘူးဗျာ။ခိုင်းတဲ့မြန်မာနဲ့ဒီတောက်လို့ရေးဘက်ကတူးလို့ရမယ်အဆင့်ကြီးမင်းမရောက်ခဲ့ဘူးလေပထမပိုင်းပထမတော့ကတော့ဟိုဇွန်လဆန်းလုံးကလုတ်တဲ့စီဝေးမှာတော့ဒီဇူလိုင်လဆန်းမှာနောက်ဆုံးကျူးလို့ပဲလုတ်ပြီးကြမှာအခုဇူလိုင်လ20ဒုံမို့ဇူလိုင်လ28ဆိုပြီးတော့ဒီလိုဇူလိုင်လ6ရက်နေ့မှာဆက်မှစီဝေးလုတ်မယ်ဆိုတော့ဒီလိုသုံးပြတ်တတ်တာကြီးနေသိ
ဟုတ်ပါဘူး
နောက်ပဲအာနာပိုင်းရောဒီပြည်သူ့ဆောင်လုပ်ရေးလုပ်ငန်းနဲ့ဟိုဘက်ကကုမ္ပဏီတွေနဲ့အကုန်လုံးဒီနောက်ဆုံးကျူးလို့ပဲလုတ်ပြီးကြမှာဒီမှာဖွင့်မဲ့အခြေအနေပေါ့နော်အဲ့နောက်ဆုံးစင်းစီဝေးကိုမလုပ်ဖြစ်တဲ့တူကဒီလာထဲမှာတော့လုပ်ဖြစ်တော့ဘယ်မှာတင်ဘူးသူတော့တောက်တခုရာတာတော့ရှစ်လပိုင်းထဲမှာသူလုပ်ဖို့တော့ရာတာတယ်ဇူလိုင်20ဇူလိုင်28အဲ့ဒါမှမဟုတ်တော့သူရှစ်လပိုင်းထဲကရက်တည်းကိုသူတတ်မှတ်ထားတယ်အဲ့ရက်တော့ကျွန်တော်လည်းမပြောတတ်ဘူး
မြန်မာအစိုးရကတော့အာရှလမ်းတစ်မှာအခွန်ကောက်ခံမှုတွေလုပ်ခဲ့တဲ့ကလိုထူဖောလက်နက်ကင်အဖွဲ့ကိုတားမြစ်ရင်းတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီကနေ့မှလည်းကြာရင်စိတ်ကြီးမြို့နယ်စိုက်တုံမြို့နယ်ခွဲဘက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့လည်း DKBA ကလိုထူဖောဖြူဟာကဗိုလ်မှူးစောစောင်းအောင်ကပြောပါရယ်ဆော
က်လာဦးလက်ရှိတို့မဆက်လာဘဲနဲ့လက်နက်ကြီးတွေကတော့ပြည့်နေတယ်ဟုတ်ဒီကနေ့ဒီကြောင်းလေးကိုဝူးဆိုရင်ပြင်လို့နော်ဘဝလေးပြရမှာစစ်ကလည်းအဲ့ဒီကိပူဖြစ်နေတဲ့ဒီကြီးအဆက်အသက်ပေါ့နော်ဒီကြီးနဲ့ဆိုတော့လည်းဖြစ်နေတယ်လေ
ကြာရင်စိတ်ကြီးမျိုးနဲ့အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအထူးကြိုက်တယ်မရှိသေးဘူးဆိုပြီး DKBA ဘက်ကတော့ဆိုပါတယ်ကော့ဂရိတ်မျိုးနယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးမှုထိခိုက်မှုတွေရှိခဲ့ကြောင်းမြန်မာစစ်တပ်ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ဒီလဇန်ကစပြီးတစ်ဖက်အကြာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားရာကနေကုံသွယ်စီးဆင်းရလမ်းကြောင်းတွေလည်းပိတ်ဆို့သွားခဲ့တာပါထိုင်းနိုင်ငံနဲ့ကုံသွယ်မှုတွေမှာအဓိကလမ်းကြောင်းတစ်ခုဖြစ်တဲ့အာရှလမ်းအသစ်အနီးကမတိမငိမ့်အခြေအနေတွေပေါ်ပေါက်နေတဲ့အတွက်စီးပွားရေးလုပ်ငန်းတွေမှာလည်းရိုက်ခတ်မှုတွေကြုံနေရတာပါထိုင်းနယ်စပ်မှာတော့အခုလိုမျိုးမတိငိမ့်မှုတွေကြောင့်ကုန်စည်စီးဆင်းမှုတွေနှောင့်နှေးခဲ့ရပြီးစိုးရိမ်မှုတွေကြောင့်လုပ်ငန်းတချို့ရပ်နားထားရကြောင်းနဲ့စီးပွားရေးအရာအရေးရိုက်ခတ်မှုတွေရှိနေတယ်လို့လည်းကုံတဲ့တူကဆိုပါတယ
်ဒါကုံကြီးလုံးတက်တာတွေတော့ဟိုဘက်ဒီဘက်ကုံတဲ့ဈေးဒီစစ်ပွဲတွေရောက်ပါအဲ့လိုမျိုးအေးချောက်ကြတာတို့ဒါမျိုးတွေကတော့ရှိတာပါမှာအဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်လမ်းကြောင်းမှာကျွန်တော်မတက်တော့တော်လေးကြရင်မစစ်ပွဲဖြစ်ပြီးနောက်ပိုင်းမှာကျွန်တော်မတက်ခဲ့မိဒီလမ်းကြောင်းမှာ
ဒီကနေ့မြန်မာအစိုးရပိုင်သတင်းစာထဲမှာတော့ကလိုထူဖို့ကရင်အစည်းအရုံးနဲ့တိုက်ပွဲတွေအတွင်းလက်နက်နဲ့ခဲယမ်းမျိုးစုံကိုကော့ဂရိတ်မြို့နယ်နဲ့ကျိုင်မျိုးမြို့နယ်ထဲမှာဖမ်းမိကြောင်းဖော်ပြထားပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကော့ဂရိတ်မြို့နယ်ထဲကကျေးရွာတွေကထောင်ကနန်းလောက်ရှိတဲ့ကျေးရွာသားတွေဟာအိုးအိမ်ဆွန့်ခွာပြီးစစ်ဘေးရှောင်နေစေဖြစ်ပါတယ်ရှင်
။မအေးအေးမှာစူးစီးတင်ပြသွားတော့ပါရှင်။VOA American အတန်းရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်နေပါတယ
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေ line tomita 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ကျမမြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မားကိုအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာ
မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ရဲ့ယုံကြည်ရာကိုသူယုံကြည်ရာကဏ္ဍမှာနာဆင်ရမှာပါ။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီးပွားရေးမျောလင့်ထားသလောက်ဖွံ့ဖြိုးမှုရှိနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောပါရယ်ဒီအကြောင်း VOA သတင်းထောက် Steve Harmon ကဘန်ကောက်အာရှဘီရိုရုံးကနေပေးပို့ထားတဲ့သတင်းနဲ့အတူအာရှစီးပွားရေးအလားအလာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရယ်ရှင်
ပြည်နယ်ငါးရဲ့2015ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့9.2%ခန့်နှုန်းနဲ့လျော့ကျပြီး900ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းဒီထက်ထပ်ကျပြီးတော့6.8%ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်လျော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆက်နိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ADB ကစီးပွားရေးပညာရှင်တဦးဖြစ်သူ Joe Zaveljich ကပြောပါတယ
် We've got an economy that essentially making an adjustment to a different growth model one that relies less on export
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာညှိပေးသလိုဖြစ်နေပါတယ်ပြည်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ပဲဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်တရုတ်နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်တရုတ်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပ
ါတရုတ်နိုင်ငံရဲ့အစုရှယ်အညွန့်ကိန်းတွေမကြသေးခင်သတင်းပတ်တွေအတွင်ကျသွားခဲ့တာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့လည်းအစုရှယ်ယာဈေးတွေကျသွားခဲ့တာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်တရုတ်နိုင်ငံကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာသိမ့်မရှိလာပါဘူးစီးပွားရေးသုတေသီတွေရဲ့ခန့်မှန်းချက်အရကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခန့်မှန်းထားတဲ့ပိုနေတော့မဲဖြစ်ပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းတွေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကျွေးတွေပြန်မဆန့်နိုင်မဲဖြစ်ရမဲ့ကိစ္စဟာစိုးရိမ်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြားမှာထွက်ပေါ်လာခဲ့ပါတယ်။ဂရိနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရိမ်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရိရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့100ခန့်နှုန်းပဲရှိပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရင်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ့်အစ်စ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုန်းတဲ့100ခန့်နှုန်းလျော့နေနေတတ်တယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်သွင်းထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။ တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစီရင်ခံစာတွေကိုပြန်ကြည့်မယ်ဆိုရင်တော့အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.300 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.100 ခိုင်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်း၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေသိပ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အာရှအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အသစ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအသစ်ကငကိုယီမန်းထားရတဲ့အများပြည်သူအတွက်သုံးဆွဲမဲ့ရန်ပုံငွေကိုရှော့ချသုံးဆွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 9.500 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ900ခိုင်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင် Joe Zavegis ကပြောပါတယ
် It took some time to get the budget in place.So public spending has not met our expectations but we are expecting
အစိုးရအနေနဲ့ယာသွန်းခံမှန်းကြီးစီရင်ကြနိုင်ဖို့အချိန်အတော်ယူခဲ့ရပါတယ်။ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူး။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှေ့မှာဖွံ့ဖြိုးမှုအရှင်ရလာစရာအကြောင်းတော့ရှိပါတယ
်။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးသွေးတောင်းယူမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးစွဲမှုအရှိန်ရော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးကောင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခိုင်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခိုင်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်
။ We were expecting a strong pickup this year with more political stability in place but that shot to the
ဒီတွင်နိုင်ငံရေးအရတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်ရေရှားနေတဲ့ကိစ္စကအဓားစီလို့ဖြစ်နေပါတယ်
။အိန္ဒိယနိုင်ငံမှာမိုးကောင်မွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာငကိုခံမှန်းထားတဲ့အတိုင်းအပြောင်းအလဲမရှိဘဲ 9.800 ခန့်နှုန်းရှိမယ်လို့ကြာတာပတိနေ့ကထုတ်ပြန်တဲ့ ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နီပေါ်နိုင်ငံမှာငရင်ကြီးလုတ်ခဲ့တဲ့အတွက်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအရှင်ကောင်းနေတဲ့အတွက်အဲ့ဒီနိုင်ငံအကြားအစိုးနဲ့အကောင်မျှသွားတဲ့သဘောဖြစ်နေတာကြောင့်တောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအကောင်နေစေဖြစ်ပြီးမူလက 9.200 ခန့်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားခဲ့ရကနေအခုတော့ 9.300 ခန့်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့် 2016 ခုနှစ်မှာလည်းတောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 9.600 ခန့်နှုန်းအထိတွန်းမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင်68နိုင်ငံပါဝင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေသတွင်းစီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်ခုတော့မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာကြောင့်လဲဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါဒါယန်သားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့ဒါယန်သားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရခွဲဝေယူတင်သလား NLD တခဲနဲ့အနိုင်ရဖို့ရေးပို့ပြီးဦးစားပေးတင်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အမေရိကန်အတန်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မွန်နဲ့အတူကိုသားညူဦးကတင်ဆက်ထားပါရစေ။ ဘာဝဘေးဆိုတာလေအချိန်မရွေးဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံရေ
ပြင်ဆင်ဖို့နီကောင်လမ်းကောင်းနေရှင်ကျွန်တော်ကိုလည်းပြောပါဦးမဆွေမွေ
မပူနဲ့ကိုသားညုံရေပြောစရာတွေမှာအများကြီးပဲနီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးဒဏ်ကြုံလာချိန်မျိုးကြတော့အဲ့ဒီနေရာမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင်
အပတ်ကုန်တွေကစပြီးတော့ Viber အထိနည်းပညာကုန်တွေတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကစပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးနည်းပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးရန်ကြနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြရတယ်လေ Google ကလူပြောက်ရှာ person finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးရန်ကြနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာချင်တယ်ဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်အဲ့မှာရှာချင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ် email လိပ်စာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်အဲ့လိုမျိုးပဲကိုတိရဲ့သူတယောက်ယောက်ကဘေးကင်းတယ်ဒါမှမဟုတ်လေဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်အသိပေးဖို့အတွက်က I have information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါဆိုတော့အဲ့လိုမျိုးပေးလိုက်တဲ့ချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှထဲမှာပျောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီတက်ဆိုင်တဲ့သူတွေစီကိုတက်ဆိုင်တဲ့တဲ့ရင်ကိုပြန်ပြီးတော့အကြောင်းကြားပေးပါတယ်
တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်မှန်မှန်ဆိုတာတော့မစစ်ဘူးအားလုံးမြင်ရအောင်လဲဖော်ပြထားပါတယ် Internet ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်ကိုရှာခြင်းတဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်အခုနီပေါ်ငရင်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီ Hindi အပြင်တခြားဘာသာစကားတော်တော်များများနဲ့လဲသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်တောင်းချီပြီးတော့ရှိပါတယ
် Facebook ကလည်းဒီဘေးရန်ကြနေတဲ့နေရာမှာရှိနေသူတွေဘေးကင်းရဲ့လားဆိုတာကိုသိနိုင်အောင်လို့ Safety Check ဆိုတဲ့ Tool တစ်ခုကိုလုပ်ပေးထားပါတယ် Safety Check Tool ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook Post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူတွေရဲ့လက်ကင်ဖုန်းတွေစီကို Push Notification လှမ်းပို့လိုက်တယ်ဘေးရန်ကြနေတဲ့နေရာနားမှာသင်ရောက်နေပုံရတယ်ဘေးကင်းရဲ့လားဆိုတဲ့မေးခွန်းကိုလှမ်းမိလိုက်တာပါအဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်ဒါမှမဟုတ်ရင်လည်းအဲ့ညမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကအလိုလျောက်ကိုယ့်ရဲ့တငယ်ချင်းတွေရဲ့ news feed မှာဘသူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုတွားပြီးတော့ဖော်ပြပေးပါတယ
်ဘေးရန်ကြားနေတဲ့နေရာနားကိုကိုရောက်နေမနေဆိုတာကို Facebook ကဘလို့သိလဲဆိုတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကိုအင်တာနက်သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလိုတော့အန်ဒီယားဖြစ်နေတဲ့နေရာနားမှာရောက်နေပြီလို့ Facebook ကသိတာပါအဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါထည့်ဖို့ကအရေးကြီးပြန်ရောရှင့
် smart လက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျအဲ့ဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးရန်ကြီးရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာပါ
Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ safety check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူသန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့ဆောင်းပါးမှာဖော်ပြပါတယ် Facebook နဲ့ Google ကအခုလိုမျိုးလုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလုပ်ပေးလာတာထူးခြားတယ်လို့ရေးပါတယ် New York Times ရဲ့သတင်းဆောင်ပါးထဲမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင်းဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်လက်တွေသိနိုင်တယ်ဘလောက်အတိုင်းတာဖြစ်သွားသလဲဆိုတာကိုသုံးသပ်နိုင်တယ်နောက်စိုက်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်ဆောင်ပါရေးထားပါတယ
်အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလည်းဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျဥပမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့နီပေါငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ် Microsoft ဆိုရင်လည်းနီပေါမှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းလားတူပါဒီနီပေါနိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေခြင်းမျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ။
စစောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတဲ့ smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိပ်ကိုအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီ။ မြန်မာနိုင်ငံအပါအဝင်တစ်ကမ္ဘာလုံးဘယ်နေရာမှမဆိုငရင်လှုပ်နိုင်တယ်၊မုန်တိုင်းဝင်နိုင်တယ်၊တောမီလောင်နိုင်တယ်ရေကြီးနိုင်တယ်ဆိုတော့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို Disaster Alert ဆိုတဲ့ application ရှိပါတယ်။ Hawaii မှာအခြေစိုက်တဲ့ Pacific Disaster Center ကလုပ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်တွေရှိနိုင်တယ်ဆိုတာကိုပုံလေးတွေနဲ့ပြထားတာပါ။ဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်။ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာတတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်
။အမေရိကန်ချစ်ချင်းဤဖွဲ့ကလုပ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ mobile application ကလည်းလူတိုင်းအတွက်သုံးဝင်နိုင်ပါတယ်။ထိခိုက်ရှနာတာကစပြီးတော့မီးပူလောင်တာ၊ရိုးကျိုးတာ၊စိုးရိမ်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်ရမလဲဆိုတာကိုတစင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေ၊ပုံတွေ၊ဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုံနိုင်ဖို့ရှင်းလင်းလင်းပြောပြထားတာမို့လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့အကြံပြုထားပါတယ
်။ American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုပ်ထားပါတယ် FEMA ပါ American လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လှုပ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘလို့ချိုးတင်ကာကွယ်မလဲ။နော်ဒီဘေးကြရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အလုံးအထွတ်အသုံးဝင်နိုင်ပါတယ်။နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်။ internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ဖုန်းထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple ဖုန်းတွေအတွက်ရောနောက်ဒီ Android ဖုန်းတွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မစီစဉ်မေးကိုသားညုံအကူကြီးတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွှာလဲပါခုတစ်ပတ်စီစဉ်မှာတော့မကြခင်ကျင်းပမဲ့ Venice ရုပ်ရှင်ပွဲတော် selfie တွဲလိုက်လို့တွဲရိုက်လို့ရတဲ့ Kim Kardashian ဒီအကြောင်းတွေအပါအဝင်နိုင်ငံတကာကထင်မောကြောကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတသံရောင်သတင်းလွှာအစီအစဉ်မှာမအေးတနာကျော်ကတင်ဆက်ပေးထားပါရရှင်။
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလောင်းမှာတော့မကြခင်ကျင်းပမဲ့ Venice ရုပ်ရှင်ပွဲတော့တောင်အမေရိကတိုက်က K-pop ပြိုင်ပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူထူထော်တာတွေကိုပြောပြပေးသွားမှာပ
ါ Here my friends are following in the very footsteps of history something beyond the power of words to describe
1996ခုနှစ်တုန်းကကမ္ဘာအမြင့်ဆုံးတောင်ပေါ်ကနှင်းမုန်တိုင်းတစ်ခုမှာလူ၈ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုအခြေခံပြုရိုက်ကူးထားတဲ့ Everest ရုပ်ရှင်ဇာတ်ကားကို82ကြိမ်မြောက် Venice ရုပ်ရှင်ပွဲတော်ဖွင့်ပွဲမှာပြသဖို့ရှိတယ်လို့စီစဉ်သူတွေကပြောပါတယ်။ဒီရုပ်ရှင်ဇာတ်ကားကို Iceland Director Beltasa Komaku ကရိုက်ကူးပြီးတော့ Jason Clark, Sam Worthington, Keira Knightley နဲ့ Emma Watson တို့ပါဝင်သရုပ်ဆောင်ထားကြပါတယ်။ရုပ်ရှင်ပွဲတော်ဖွင့်လှစ်ပွဲကတော့စက်တင်ဘာ2ရက်နေ့မှာကျင်းပမှာပါလူသားကမ္ဘာမှာရင်ဆိုင်နေရတဲ့အကြီးအမားဆုံးနှင်းမုန်တိုင်းကြီးတွေကတခုခုစိန်ခေါ်ရင်ဆိုင်ခဲ့ကြရတဲ့အားကြအတူယူပွဲခေးချမ်းကြီးနှစ်ခုအကြောင်းကိုမှတ်တမ်းတင်ရိုက်ကူထားတာဖြစ်တယ်လို့ရုပ်ရှင်ပွဲတော်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ကျွမ်းအောင်မှာအခက်အခဲအကြမ်းတမ်းဆုံးအရာတွေကိုဆက်သက်ဖြတ်ကျော်ခဲ့ကြတဲ့သူရဲ့စွမ်းပကားတွေနဲ့အကြီးတောင်တက်သမားတွေဟာကျော်လွန်မှုလုံးဝနှီးပါမဖြစ်နိုင်တဲ့ကြီးမားတဲ့အတားအဆီးတွေကိုရင်ဆိုင်ခဲ့ကြတယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်အမေရိကန်တောင်တက်သမား John Krakauer က1996ခုနှစ်မှာဒီဖြစ်ရပ်စုကြီးနဲ့ပတ်သက်တဲ့အတွေ့အကြုံရေးသားထားတဲ့အယောင်ကောင်းဆုံးမှတ်တမ်းစာအုပ်ကိုအခြေခံပြီးတော့ပြန်ပြီးရိုက်ကူးထားတာပါ။ရုပ်ရှင်ကတော့နီပေါ်နဲ့အီတလီက Alps တောင်တန်းနေရာတွေမှာရိုက်ကူးခဲ့ပါတယ်။အမေရိကန်ပြောင်စုမှာတော့ IMAX Theater တွေမှာ 3D ဇာတ်ကားဖြစ်တဲ့ September 18ရက်နေ့မှာစတင်ပြီးတော့ကြည့်ရှုနိုင်ပါမယ်ရှင်။အမေရိကတိုင်းနိုင်ငံ၅နိုင်ငံကအမှုပညာရှင်လူငယ်တွေရဲ့ Latin America K-pop, Korea Guitar ပြိုင်ပွဲကို Argentina နိုင်ငံ Buenos Aires မြို့တော်မှာဇွန်လကုန်ကကျင်းပခဲ့တာပါ။ Gangnam Style လိုမျိုးကမ္ဘာကျော် Korea သချင်းတွေကြောင့်ကမ္ဘာတစ်လွှာ Korea K-pop ကိုလူပိုပြီးတော့စိတ်ဝင်စားလာပြီးတော့တောင်အမေရိကတစ်လွှာမှာလည်း K-pop Guitar အယူသတ်တဲ့လူငယ်တွေအများကြီးထွက်ပေါ်လာတာဖြစ်ပါတယ်။ ပြန်ပွဲပိုလိုပွဲမှာတော့တိုင်းတွေကဒေသတလောကလွန်ခဲ့တဲ့ပို့လာတဲ့ K-pop တီးဆိုဖျော်ဖြေကြတဲ့ဗီဒီယိုထောင်ကျော်တဲကနေပြီးတော့အကဲဖြတ်ပြီးတော့စကားတင်ရွေးချယ်ပြီးတော့ဖျော်ဖြေခိုင်းခဲ့တာပါ။ပြန်ပွဲဝင်လွန်ခဲ့တွေကကိုရီးယားနဲ့အင်္ဂလိပ်ရောထားတဲ့တချင်းတွေနဲ့တီးဆိုဖျော်ဖြေရပါတယ်။အဲ့ပြန်ပွဲမှာချီလီနိုင်ငံက2ရောက်တွဲနယူးယောက်အဖွဲ့ကနိုင်သွားခဲ့ပြီးတော့သူတို့ကလာမယ့်အောက်တိုဘာမှာကိုရီးယားမှာကျင်းပမယ့် K-pop ကမ္ဘာပွဲတော်မှာတွားရောက်ပြီးတော့ဆင်နွှဲရမှာပါ။ဒီနေ့ကတော့အာဂျင်တီးနားကိုကိုရီးယားကလူတချို့စတင်ပြီးပြောင်းရွှေ့နေထိုင်တဲ့250ပြည့်အထိုင်းမှာဖြစ်ပါတယ်။ J'adore votre manière bien moi Louis Dolce Gabbana Alexander McQueen et oh merde love de Manolo ဆော့ပြလိုက်မှာတော့နာမည်ကျော်ဧည့်သည်တူထပ်ပြီးတော့ဒိုးလာပြန်ပါပြီရှင်။ဒါဒုတိယမြောက်အကြိမ်လာရောက်တာလည်းဖြစ်ပါတယ်။ American Reality ရုပ်သံဇာတ်လမ်းတွဲမှာပါဝင်ပြီးတော့နာမည်အထူးကျော်ကြားတဲ့ Kim Kardashian က UK နိုင်ငံက Madam Tussauds ပြလိုက်ကိုနောက်တစ်ခေါက်ထပ်ရောက်လာတဲ့အခါမှာတော့အရင်တစ်ခေါက်ကနဲ့ကွာပါတယ်။အခုတစ်ခေါက်သူကသူ့ဖာသူပြန်ပြီးတော့ဓာတ်ပုံရိုက်တာ selfie လုပ်လို့ရလို့ပါပဲရှင်။
This figure is our first ever selfie taking wax figure. So guests to the attraction.
ဒီဖျောင်းရုပ်တုကဒီပြလိုက်မှာပထမဆုံးဖြစ်တဲ့ selfie ဖျောင်းရုပ်တုပါလို့ Madam Tussauds ရဲ့ပြည်သူ့ဆက်ဆံရေး manager Nicole Fanner ကပြောပါရယ်။ဒီတော့ Kim Kardashian ဖျောင်းရုပ်တုကိုလာကြည့်တဲ့သူတွေလည်းသူနဲ့အတူတူတွဲရက်ပြီးတော့သူ့လို item မျိုးနဲ့ဖျောင်းရုပ်တု Kim Kardashian ခြင်ထားတဲ့ cellphone ကခလုတ်ကိုနှိပ်ပြီးတော့ဓာတ်ပုံတွဲရိုက်နိုင်တာပါ။ဒီဖျောင်းရုပ်တုလို့တာဘလောက်ကုန်တယ်မင်းရင်တော့ဒေါ်လာ3000ကျော်ကြပါတယ်အချိန်က4လကျပါတယ်ဖျောင်းရုပ်ဖန်တီးတဲ့အဖွဲ့ကပထမရုပ်တုတုန်းကလွန်ခဲ့တဲ့နှစ်အနည်းငယ်မှာသူ့ကိုကိုယ်တိုင်တွေ့ခဲ့ပူတာပ
ါ met her before a few years back so what we did is we used that information and then
အခုတော့ Instagram ကပုံနေတခြားသူ့ရဲ့လက်ရှိအခြေအနေကိုထင်ဟပ်တဲ့အချက်အလက်တွေနဲ့အခုခေတ်ပေါ် Kim Kardashian ကိုဖန်တီးခဲ့ကြတယ်လို့ဝါရင်ဖျောင်းရုပ်တုထွင်းတဲ့သူ Georgina Power ကပြောပါတယ်Kim Kardashian ဖျောင်းရုပ်တုတက Balmain design တွေဟာပေးတဲ့ဝတ်စုံကိုဝတ်ဆင်ထားတာပါ။အဲဒီဝတ်စုံစင်တူကိုပဲ Balmain က Kardashian ကိုသူ့ရဲ့မင်္ဂလာမဆောင်မီအပြိုညပါတီမှာဝတ်ဖို့ပေးခဲ့တာဖြစ်ပါတယ်။ Kim Kardashian ရဲ့ Instagram စာမျက်နှာမှာလည်းဒီဝတ်စုံနဲ့ပုံကိုနေရာပေးပြီးတော့အထူးပြထားပါတယ်။ဒီလခုံပိုင်းမှာတော့သူ့ရဲ့ခမွန်းတဲ့ဖြစ်တဲ့ Kanye West ရဲ့ဖျောင်းရုပ်တုကိုသူ့ရဲ့ဖျောင်းရုပ်တုနဲ့အထူးတူတွဲထားပေးမှာဖြစ်ပါတယ်ရှင်။ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah All have my own
yeah ထိရှားကြော်ကြားသူတွေအကြောင်းစုစည်းတင်ဆက်တဲ့မအေးတနာကျော်ရဲ့တတန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံ George Washington တက္ကသိုလ်မှာမဟာဘွဲ့တင်နန်းအောင်မြင်ပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
မြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာမအောင်မြင်နိုင်ဘူးလို့ကျွန်မယုံကြည်ပါတယ်။ကျွန်မဆိုရင်ဝန်ထမ်းမိဘများကမြေတောင်ရောက်ပြီးခဲ့လို့ကျွန်မရန်ကုန်မှာထပ်တန်းကြောင်ပြီးခဲ့ပါတယ်။1999ခုနှစ်မှာစေတောင်တက်နေရင်းနဲ့ကံကောင်းထောက်မှာပြီးကျမပညာသင်စုများကိုအတ္တိစုရဲ့ prospect မှာဖွဲ့စည်းရဲကျမရဲ့တက္ကသိုလ်များရဲ့ရခဲ့တဲ့အတွက်ကျမအမေရိကန်ပညာစုမှာပညာသင်ခွင့်ရခဲ့ပါတယ်။ဒီလိုရောက်ပြီးနောက်ပိုင်းမှာကျမမိမိတကယ်စိတ်ဝင်စားတဲ့စီးပွားရေးနိုင်ငံရေးဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ပညာရပ်များကိုလည်းကျမသင်ခွင့်ရခဲ့ပါတယ်။ဒါပေမဲ့ကျမဒီကိုရောက်ခါချမှာကိုယ့်ကိုယ်ကိုမယုံကြည်တဲ့အတွက် နောက်ပြီးတော့ငငယ်လေးရတယ်ကျမစကားထက်တတ်တဲ့အတွက်အတန်းထဲမှာသူများเจ้าသားရင်းနဲ့ရှင်ပြီးကျမပညာရက်တွေကိုမဆွေးနွေးရခဲ့ပါဘူးအဲ့ဒါနဲ့တရက်မှာကျမဆရာကကျမကိုခေါ်ပြီးတော့ပြောပါတယ်မင်းကတော်ရှင်ရဲ့သားနဲ့ကိုကိုကိုယုံကြည်မှုမှမရှိတာဟဲ့အဲ့ဒါဆိုရင်မင်းဘွားမှာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျမကပြောခဲ့ပါတယ်အဲ့ဒါနဲ့စပြီးတော့ကျမကလည်းကျိုးစားပြီးတော့အတန်းထဲမှာစကားပြောရဲဆိုရဲရှိရာလူများရှိမှဟောပြောခွင့်တွေလုံးနိုင်အောင်လို့ကျမဖြည်းဖြည်းနဲ့ကျိုးစားခဲ့ရပါတယ်။ချိန်ထဲမှာပဲပို့ပြီးတွေ့ကြုံရအောင်ဆိုပြီးတော့ကျမကြောင်းလိုအပ်တဲ့ကိစ္စတွေမှာလည်းကျမပါဝင်ဆောင်ရွက်ခဲ့ပါတယ်။ဒီတော့ကျမအတွက်ကဒီဟာနေ့ချင်းအောင်ညချင်းအောင်မြင်လာတဲ့ကိစ္စမဟုတ်ပါဘူး။ကျမ၄-၆နှစ်ဖြည်းဖြည်းနဲ့ကျိုးစားပြီးတော့ကိုကိုကိုယုံကြည်မှုရှိအောင်လေ့ကျင့်ခဲ့ရတာပါ။ကျမအမြင်ပြောရမယ်ဆိုရင်တော့မိမိကိုမိမိယုံကြည်မှုရှိလာရတဲ့အများလူငယ်တယောက်ကသူနဲ့သူ့ရဲ့ပတ်ဝန်းကျင်ရဲ့ဆက်ဆံရေးကတဖြည်းဖြည်းနဲ့အကောင်းဘက်ကိုပြောင်းလာနိုင်တယ်လို့ကျမထင်ပါတယ်။အခုချိန်မှာကျမတို့မြန်မာနိုင်ငံကပွင့်လင်းရသည်ကိုရောက်လာတဲ့အချိန်မှာနိုင်ငံသားတွေအများကြီးကျမတို့နိုင်ငံကိုဝင်ရောက်လာတော့မယ်။ဒီချိန်မှာမြန်မာလူငယ်တွေဟာကိုယ့်ကိုယုံကြည်မှုအပြည့်နဲ့ကိုယ့်နိုင်ငံကိုယ့်ရေးကိုတာဝန်ယူပြီးတော့သူတို့ကိုခေါင်းဆောင်လမ်းပြလုပ်ပေးနိုင်ဖို့ဒါအင်တာနက်ကိုအရေးကြီးလာတော့မယ်။ဒီချိန်မှာလူကြီးတွေကလည်းလူငယ်တွေကိုခွင့်ရေးတွေဖန်တီးပေးပြီးတော့သူတို့ငယ်ငယ်တွေကမြေတောင်မြောက်ပေးကြပါလက်ညှိုးပေးကြပါလို့ကျွန်မတိုက်တွန်းချင်ပါတယ်။ကျွန်မညီကောင်ချုပ်အနေနဲ့ပြောချင်တာကကျွန်မတို့နိုင်ငံကလူငယ်တွေဟာစနစ်ဆိုးတစ်ခုကြောင့်နည်းနည်းခင်းနောက်ကြကောင်နောက်ကျနေနေတယ်။ဒါပေမဲ့သူတို့ရဲ့ပင်ကိုအရေးသူညာရင်ညာတွေကကမ္ဘာနဲ့ရှင်မနေဘူးလို့ကျွန်မရေးရေးပြောရပါတယ်။အဲ့တော့လူငယ်တွေဟာကိုကိုကိုယုံကြည်မှုရှိအောင်အခုတည်းကလေ့ကျင့်ပြင်ဆင်ထားခဲ့လို့ရှိရင်မကြခင်မှာပဲကျမတို့နိုင်ငံတကာကလူငယ်တွေနဲ့တန်းတူရှင်ပြိုင်ပြီးတော့ကောင်းဆောင်နိုင်မှာပါလို့ကျမယုံကြည်ပါတယ်
။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သတ္တရှင်တို့အခုနားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစားစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါရှင်ဒီကနေ့ညပိုင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင
်အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အလဲအလှယ်သဘောနဲ့အရေးယူပိတ်ဆို့မှုကိုလျှော့ပေါ်ပြီးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံကြားမှာသဘောတူထားခဲ့ကြတာကိုဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC မှာအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်ဒီနေ့တင်းလာနေမနေ့မှာပဲဒီ UNSC မှာဗီဒီယိုအနာသုံးပြီးတော့ပယ်ချနိုင်တဲ့အမြင့်တဲ့အဖွဲ့ဝင်9နိုင်ငံအပေါင်းဝင်15နိုင်ငံကနေပြီးတော့ဒီကိစ္စကိုမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အီရန်နဲ့လက်မှတ်ထိုးတဲ့အထဲမှာဒီအမြင့်တဲ့အဖွဲ့ဝင်9နိုင်ငံလည်းပါဝင်ခဲ့တာကြောင့်ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်မှာသိကြသလောက်ဖြစ်ပါတယ်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းဆီးရီးယားနယ်စပ်နားကဆူရိုက်မြို့မှာအထူးကံဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့လူ28ဦးမကာသေဆုံးတာတခြားလူ100နီးပါးလောက်လည်းဒဏ်ရာရရှိသွားပါတယ်။တင်းနယ်လာနေတိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်ပါတယ်ဆိုပြီးတော့ဝန်ခံပြောကြားတာမျိုးမရှိပေမဲ့လည်း IS Islamic ရှေ့သွေးကြွားတွေရဲ့လက်ချက်လို့ယူဆနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့တူရကီအရာရှိကပြောကြားပါတယ်။အကြမ်းဖက်သမားတွေဟာတူရကီနိုင်ငံရဲ့စီးလုံးညီညွတ်မှုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တူရကီပြည်သူတွေအနေနဲ့စိုးရိမ်တော့ကဖြစ်ဖို့ပြည်ထောင်စုဝန်ကြီးကတိုက်တွန်းထားပါတယ်။နှစ်90ကျော်တနိုင်ငံနဲ့တနိုင်ငံကြားမှာရန်လိုနေခဲ့ကြတဲ့ American နဲ့ Cuba နိုင်ငံတို့ဟာဒီကနေ့တင်းနှလာနေ American စံတော်ချိန်မနေ့7နှစ်ကြာမှာပဲတန်တမန်ဆက်ဆံရေးအပြည့်အဝပြန်ပြီးတော့တည်ဆောက်လိုက်ကြပါပြီ။အဲဒီနောက်နိုင်ပိုင်းကြာမှာအယုံမတက်ခင်မှာတော့ American နဲ့တန်တမန်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေကအလံတွေနဲ့အတူဖြူနေပြအယောင်၃မျိုးနဲ့ Cuba အလံကို American နိုင်ငံသားရေးဝန်ကြီးဌာနမှာလွှင့်ထူလိုက်ပါတယ်ရှင်။
တင်လာနေနောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူရီလီမန်တာရာဝါလီဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ25 30 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.